ဒီကနေ့ရန်ကုန်မြို့မြို့တော်ခမ်းမရှိမှာမြားပြည်သူလူထုစုယုံပြီးဗစ်တိုးရီးယားအမှုတရားမျှတမှုရရှိရေးငြင်းငြင်းစွာဆုဝေးတောင်းဆိုခဲ့ကြတဲ့အကြောင်းကိုတင်ဆက်ချင်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြည်သူရဲ့အခွင့်အရေးကိုကာကွယ်ရမယ့်အစားကျင့်ဝတ်ချိုးဖောက်ခဲ့တဲ့ဥပဒေမဲ့လုပ်ရက်တွေကြောင့်တရားဥပဒေစိုးမိုးမှုဟာစိုးရိမ်စရာဖြစ်လာပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုဆုံးရှုံးနေပြီဖြစ်လို့တရားမျှတမှုရစေချင်ပါတယ်လို့ဗစ်တိုးရီးယားအမှုတရားမျှတရေးလူထုကတောင်းဆိုလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့နယ်မြို့တော်ခမ်းမရှိမှာလူထုရာနဲ့ချီငိမ့်ငယ်စွာချီတက်ဆူဝေးခဲ့ကြပြီးနေပြည်တော် Western Hill တောင်ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတဲ့အသက်၃နှစ်အရွယ်မူဂျိုတောင်းသူလေးဗစ်တိုးရီးယားအတွက်တရားမျှတမှုဖော်ဆောင်ပေးရေးတောင်းဆိုခဲ့ကြတာပါ
။ဒီနေ့ရုပ်ရှင်ကဘုရားတော်ကိုပေါ်ပေါ်လေးရုပ်ရှင်ကဘုရား
တ
ော်ကိုပေါ်ပေါ်လေးရုပ်ရှင်ကဘုရားတော်ကိုပေါ်ပေါ်လေးရုပ်ရှင်က
ဘ
ုရားတော်ကိုပေါ်ပေါ်လေးရုပ်ရှင်ကဘုရားတော်ကို
ပ
ေါ်ပေါ်လေးရုပ်ရှင်ကဘုရားတော်ကို
ပ
ေါ်ပေါ်လေးရုပ်ရှင်ကဘုရားတော်ကိုပေါ်ပေါ်လေ
း
လိမ်မိုင်းဆိုင်ရာကျူးလွန်ခံထားရတဲ့ဒီကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့အမှုမှာပါဝင်သူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုဖွင့်ချထုတ်ဖော်ခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာတရားဥပဒေစိုးမိုးရေးပြက်ပြားသွားတဲ့ပြယုတ်ဖြစ်ကြောင်းတက်ကြွလှုပ်ရှားသူတို့ချို့ကလည်းပြောဆိုလိုက်ပါတယ်။ဗစ်တိုးရီးယားရဲ့အမှုမှာရဲတပ်ဖွဲ့ရဲ့လုပ်ရဟာဥပဒေမဲ့လုပ်ရဖြစ်လာတဲ့အတွက်ပြည်သူတွေနဲ့အတူဥပဒေပညာရှင်တွေကပါဝေးရန်တောင်းဆိုခဲ့ကြတာဖြစ်တယ်လို့ရှေ့နေကြီးဦးတီမြင့်ကပြောပါတယ်။ဒီက
ိစ္စကတော့အတော့ကိုတရားစုံနေဖို့မတရားရဲကိုတရားလုံးလာတယ်။စရအမှုကြီးထောက်ဆုံးတွေကအမော့တတ်စီပြတ်ကတော့မှဒီလိုရတဲ့ဖြစ်တဲ့အတိုင်းကိုကိုညီနဲ့တာဝန်ရှိတဲ့။တာဝန်ရှိတဲ့။ဆောင်ရည်ရှိတဲ့ခါမှာတတ်စီပြတ်ဆက်ပြခိုင်းလိုက်။ဒါကလည်းဒီဟာကသမားလေဟိုဒီငပတ်နေငပတ်နေပေါ်မယ်။ဟိုပေါ်ပေါ်မယ်။ဘယ်သူမှပေါ်မယ်ပြန်ခေါ်မောင်းဘူး။တမင်းကိုဒါကြောင့်လွှဲပြီးထောက်ပြတ်။ကျွန်တော်ပြည်သူပြည်လုံးနဲ့ဘုရားဆုံးမရောက်ဘူးနော်။ပြည်သူရောဘုရားရောက်တော့မခံစားပါဘူး။ဝဲရံတာပဲ။သို့တော်လည်းတိုင်းကချင်းမိသားစုနဲ့အလုံးပင်မှာတင်းနေပြီ။ဒီပြဒီပြကျွန်တော်တို့ဝဲရံနေပါလား။အဲ့တော့ဘုရားဒါကဝဲရံနေတာအကောင်းမဲ့မဟုတ်ဘူး။ကျွန်တော်တို့နိုင်ငံရဲ့တောင်းကျင်းတမယ်မှုတွေမသိမှုတွေလိုရကူမရှိအောင်မပပြအောင်သွားအောင်တရားဝင်အမှန်တည်းရှိအောင်ဝမ်းမှုကြတာဖြစ်တယ်လို့ကျွန်တော်တို့ဒီလိုသူချင်းယူဆပါကြောင်းညွှန်ပြတင်ပြပါတယ်။ကျေးဇူးပါတယ်။
ဗစ်တိုးရီးယားအတွက်တရားမျှတမှုရရှိချင်ပါတယ်လို့လည်းနိုင်ငံရေးကျင်းသောဟောင်းမြအဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကလည်းပြောပါတယ
်အလွန်တရာမှစိုးရင်ပွဲတရားဥပဒေစိုးမိုးရေးရဘာကြောင့်လဲဆိုဥပဒေတောင်းဝင်လှုပ်ရှားမှုမရှိတဲ့တိုင်းပြည်မှာဥပဒေဘတ်တော်သားတွေကိုနိုင်ကိုကဥပဒေကိုချိုးဖောက်နေတဲ့အခြေအနေနဲ့အချိန်ခါမျိုးမှာတရားဥပဒေစိုးမိုးရေးဘယ်လိုသွားတည်ဆောင်နော်ဘာကွာပြည်စင်အစိုးရရဲ့နော်အုပ်ချုပ်မှုအောက်မှာကင်းလွတ်နေတဲ့ဌာနဆိုင်ရာအဖွဲ့ကြီးတွေဟုတ်ကဲ့နော်ကိုပေါင်းဆောင်ရည်လိုတဲ့စိတ်တက်မြက်လိုတဲ့စိတ်မရှိဘူးဆိုတာလေသကွင်းနဲ့ဒင်းသာချင်းလင်းပွဲကနေသက်သေခံတာနော်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့တိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးဟာအလွန်တရာမှစိုးရင်ရေမတ်ကိုရောက်နေတယ်လို့ဒီနေရာကြီးကဒင်းသာပါကြမှာ
ဒီကနေ့ရန်ကုန်မြို့မြို့တော်ခမ်းမခြေက Justice for Victoria Victoria အတွက်တရားမျှတမှုလူထုလှုပ်ရှားမှုမှာတော့နိုင်ငံရေးလှုပ်ရှားသူတွေဥပဒေပညာရှင်တွေတက်ကြွလှုပ်ရှားသူတွေလူ့ခွေးလှုပ်ရှားသူတွေနဲ့အများပြည်သူတွေပါအပါအဝင်စိတ်ဝင်စားသူရာနဲ့ချီပါဝင်ချီတက်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကအမှုရဲ့တန်ရတရခဲအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့ပြီးတဲ့နောက်တည့်ရက်ဒီဇင်ဘာလ19ရက်မှာပဲရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအောင်ကြီးကိုလွှတ်ပေးတာစောသေးတယ်ဆိုတဲ့အကြောင်းကိုထုတ်ဖော်ပြောဆိုခဲ့တာအပါအဝင်ကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့ပြည်သားသူအချက်အလက်နေရာလိပ်စာတွေကိုပါရဲတပ်ဖွဲ့တာဝန်ရှိသူတွေကရဲစာတီးဆိုတဲ့လူမှုကွန်ရက်မှာဖော်ပြခဲ့တာပါ။ဗစ်တိုးရီးယားအမှုမှန်ပေါ်ပေါက်ရေးကျင့်ဝတ်ဖောက်ဖျက်ခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဥပဒေအရတရားဆွဲဆိုသွားတယ်လို့ကာယကံရှင်ဗစ်တိုးရီးယားမိသားစုကလည်းပြောဆိုထားပါတယ်။ဗစ်တိုးရီးယားအမှုရေးဆိုင်နေစီမှာပဲအမှုလိုက်ရှင်တွေကိုပါအပြန်အလှန်တရားဆွဲဆိုမှုတွေဖြစ်ပွားခဲ့တဲ့ပြည်သူအများစိတ်ဝင်စားနေတဲ့ဒီအမှုမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့တုံ့ပြန်ဆောင်ရွက်ချက်တွေဟာကျင့်ဝတ်ဖောက်ပြခဲ့တာကြောင့်လက်ရှိ NLD ဆိုရအနေနဲ့ထိရောက်စွာအရေးယူပေးဖို့ကိုလည်းတက်ကြွလှုပ်ရှားသူတွေနဲ့အများပြည်သူကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်။